သမရရဲ့ညွှန်ကြားချက်နဲ့ကိုပါကြီးခေါ်ကိုအောင်ကျော်၌အသက်ခံရမှုဖြစ်စဉ်မှဖော်ထုတ်နိုင်ဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ကွင်းစင်းစစ်ဆေးစုံစမ်းမှုအဆုံးသတ်တော်မှဖြစ်ပါတယ်။အမှုမှာပါဝင်နေတဲ့မှုခင်းရဲတပ်ဖွဲ့စစ်တပ်အရာရှိတွေကျမ်းမာရေးဝန်ကြီးဌာနရင်ခွဲစစ်ဆေးတဲ့တာဝန်ရှိသူတွေကိုစစ်ဆေးမှုအပြီးသတ်သွားပြီဖြစ်ပေမဲ့ကိုပါကြီးမိသားစုဘက်ကတော့လာရောက်တက်တေထွက်ဆိုဖို့ပြက်ကွက်နေတယ်လို့သိရပါတယ်။ဘာကြောင့်များကာယကံရှင်မိသားစုဘက်ကလူ့ခွင့်ရေးကော်မရှင်ထံမှောက်မှာတက်တေထွက်ဆိုချက်ပေးဖို့ညှင်းဆန်ရပါတယ်လဲဆိုတဲ့အပြည့်အစုံကိုတော့မတ်စုံမုံကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။တက်မတော်ကနေပြစ်ခတ်မှုနဲ့တည်ဆုံခဲ့ရတဲ့ကိုပါကြီးရဲ့အမှုကိစ္စစုံစမ်းစစ်ဆေးဖော်ထုတ်ဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးဆောင်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ဟာမွန်ပြည်နယ်မော်လမြိုင်မြို့ကိုဒုတိယအကြိမ်မြောက်တွားရောက်ပြီးတော့၃ရက်ကြာကွင်းစင်စစ်ဆေးခဲ့ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာအမှုဖြစ်ပွားခဲ့တဲ့နေရာတက်သေးဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေတည်ဆုံမှုဖြစ်ခဲ့တဲ့တပ်ကတပ်မတော်အရာရှိတွေနဲ့အတူပြန်တူးဖော်ခဲ့တဲ့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကိုစစ်ဆေးခဲ့ကြတာပါ။နောက်ဆုံးရရှိခဲ့တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အဲဒီ၄ရက်နေ့ညအခင်းဖြစ်တဲ့နေရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကျွန်တော်အားလုံးဆစ်ပါတယ်။နောက်အရာရှိအဆင့်တွေရောကျွန်တော်တို့ဆရာအဆင့်တွေရောရဲဘော်အဆင့်တွေရောကျွန်တော်အားလုံးဆစ်ပါတယ်။ဟိုအနိကတာဝန်ရှိတဲ့အရာရှိတွေဆရာတွေရဲဘော်တွေကျွန်တော်ဆစ်ပါတယ်။ပြီးရင်ကိုကမ်းမှုပိုင်းဆိုင်ရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းစစ်ဆေးတဲ့နေရာမှာပါပါတယ်။နောက်တမတော်ကဖွဲ့စည်းတဲ့စုံစမ်းစစ်ဆေးခုံရုံးဥက္ကဋ္ဌဗိုလ်မှူးကြီးတဦးကိုလည်းကျွန်တော်တို့ခေါ်ယူပြီးတော့ဆက်ဆိုချက်တွေကျွန်တော်တို့ရယူပါတယ်။ချက်လက်တွေပို့ပြီးတော့ခိုင်မာအောင်ကျွန်တော်တို့စစ်ဆေးတာဆောင်ရွက်ပါတယ်။ကျမရေးဝင်ကြီးဌာနရဲ့ရင်ခွဲစစ်ဆေးချက်ကျွန်တော်တို့ရရှိပါတယ်။နောက်မှုခင်းတပ်ဖွဲ့ရဲ့တပ်ခွဲစစ်ဆေးချက်အစီရင်ခံစာလည်းကျွန်တော်တို့မိတူရရှိပါတယ်။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကျွမ်းကျင်သူနဲ့ဖတ်ပြီးတော့ကျွန်တော်တို့ဘာသာပြန်နဲ့ဘာသာပြန်ပြီးတော့ကျွန်တော်တို့ဆက်ဆိုချက်မှတ်တမ်းတင်တာဆောင်ရွက်နိုင်ပါတယ်ရင်ခွဲစစ်ဆေးချက်လာတော့ရင်ရရှိတဲ့တနတ်တရား၅ချက်ကြောင့်သိဆုံးတယ်ဆိုတော့အတီးပြုချက်တခုပါရှိတာကျွန်တော်တို့တွေ့ပါတယ
်အမှုဖြစ်ပွားခဲ့တဲ့မွန်ပြည်နယ်ကိုနှစ်ကြိမ်မြောက်တွားရောက်ကွင်းစင်စစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်မှာစစ်ဆေးမှုကအဆုံးသတ်တော်မှာဖြစ်ပေမဲ့လို့နိုင်ငံတော်သမ္မတကိုဓာတ်ရိုက်အစီရင်ခံစာတင်ပြနိုင်မှုအရေးကရကရှင်မိသားစုကိုလာရောက်တက်သေးထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့ပေမဲ့အခုချိန်အထိပူပေါင်းဆောင်ရွက်မှုမရှိသေးဘူးလို့အမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌကပြောပါတယ်
ထပ်ဆိုချက်တွေကတော့ကျွန်တော်တို့အားလုံးပေါင်းချုပ်ပြီးမှကော်မရှင်မှာတင်ပြရမယ်ဗျကျွန်တော်တို့ကတော့ဟိုနောက်တက်တော့ထပ်သွားဖို့တော့မရှိတော့ဘူးလို့ထင်တယ်ကျွန်တော်တို့လိုတဲ့သက်တွေကိုတော့ခေါ်ပေးစစ်မယ်လို့ကျွန်တော်တို့ဟိုမှာလည်းတခါလေးပြောခဲ့တယ်နောက်တစ်ခုကကျွန်တော်တို့လက်ရှိစစ်ဖို့ကတော့ယင်ကျွန်တော်တို့ကိုတိုင်ကြားတဲ့ကိုအောင်နိုင်ရဲ့ဇနီးဒေါ်တန်နာကတော့ကျွန်တော်တို့ခေါ်တာနှစ်ကြိမ်ရှိပြီစာနဲ့ခေါ်တာနှစ်ကြိမ်ရှိပြီနောက်တယ်လီဖုန်းနဲ့လည်းဆက်ပါတယ်ဒါပေမဲ့အခုချိန်ထိတော့လာရောက်ထွက်ဆိုတာမရှိဘူးဒီနေ့ကျွန်တော်တို့စာတစ်စောင်ထပ်ထွက်ပါတယ်အဲ့တော့သက်တွေထဲမှာတော့အဓိကတော့လောလောဆယ်စစ်ဖို့ကြံနေတာတော့ဒေါ်တန်နာတယောက်ပဲကြံပါတယ်အစီရင်ခံစာနဲ့စစ်ဆေးချက်တွေကသမရာကြီးစီတင်ပြပါမယ်အဲ့ဒါနဲ့ဒီတိုင်းနဲ့တည်းပဲကျွန်တော်တို့စီရင်ခံစာအချင်းချုပ်ကိုတော့ယင်ပြည်သူကိုတင်ပြတဲ့အနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ
်ဒါဆိုရင်အခုလိုမျိုးအမျိုးသားလူ့ခွင့်ကော်မရှင်ဘက်ကလာရောက်တက်သေးထွက်ဆိုချက်ပေးဖို့ကရကရှင်မိသားစုဘက်ကဘာကြောင့်ညှင်းပယ်ရပါသလဲဆိုတာကိုတော့ကိုပါကြီးရဲ့ဇနီးဖြစ်သူမတ္တနာအတွက်တရလိုအကျိုးဆောင်ရှင်နေအဖြစ်လိုက်ပါဆောင်ရွက်နေတဲ့ရှင်နေဥရောပဆောင်းကအခုလိုပြောပြပါတယ
်သူတို့အခြေခံထားတာကလူတန်းသတင်းတော့ကိုပါကြီးပေါ်ကိုအောင်ကျော်နိုင်ကိုသတင်းစာတွေထဲမှာပါတဲ့အတိုင်း KKO ကဗိုလ်ကြီးအောင်နိုင်ဆိုတဲ့ခေါင်းစဉ်အောက်ကနေစစ်ဆေးမှဖြစ်တော့လမ်းကြောင်းမမှန်နိုင်ဘူးလို့မတ္တနာခံစားတယ်ဒါနံပါတ်၁ချက်နမနေအခြေအနေနဲ့ကျွန်တော်တို့ပထမတစ်ချိန်လုံးကခေါ်စာကနေနဲ့ဆက်နိုင်တော့မှရောက်တယ်တနားအရောက်သွားတော်လေးပဲမတ္တနာဒီနှလုံးယောဂာနဲ့လေအစ်စိတ်တောင်တော့ခဏခဏပြင်ပကိုစိတ်ကူးထွက်ရတယ်ကြောက်ကဲ့ယောဂာလည်းရှိတယ်လက်တော့လင်းဖြစ်သူကရရက်ဆက်ဆက်ပတ်ခံထားရတဲ့အတွက်ခံစားချက်ပြင်းထန်နေတဲ့အချိန်မှာသူနဲ့ရှင်းနေဖြစ်တဲ့ကျွန်တော်ကိုပဲခွင့်ပြုမယ်တော့သူ့အတွက်အမျိုးသမီးပေါ်အဖြစ်နဲ့ကိုရှိတဲ့ရှိပွင့်လင်းလူပွဲကြီးကမိမိတို့နီလာသိန်းတို့လည်းလက်မခံဘူး။နောက်ကျွန်တော်ရဲ့လက်ထောက်ရှင်ကြီးတရားလွတ်တော်ရှင်ကြီးဒေါ်ရီတက်ကိုလည်းလက်မခံဘူးလို့ပြောတဲ့အတွက်အစင်မပြေမှုတွေဖြစ်နေတာ။အခုကိုရပိုင်းကခေါ်ပြန်နေဆိုတော့လည်းမတ်တန်တာအပေါင်းပြည့်ဆိုတော့ခေါ်ဆောင်မှုကပွင့်လင်းမှုမရှိဘူးလို့မတ်တန်တာခံစားနေရတယ်။အဲအဲ့ဒီမှာကအခြေခံပြဿနာမှာကအငင်းပွားမှုဖြစ်တာ
။မ မိသားစုကအခုလိုအကြောင်းပြချက်ပေးတဲ့အပေါ်မှာ VOA ကနေပြီးတော့လူခွေကော်မရှင်ဒုက္ခရကိုပြန်ပြီးမေးမြန်းတဲ့အခါမှာတော့ DKB ရဲ့နိုင်ငံရေးဥဆောင်အဖွဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နောက်အလွတ်သတင်းနောက်ဖြစ်တဲ့မိသားစုဘက်ကတင်ပြထားတဲ့အချက်နှစ်ဖက်စလုံးကိုတေချာစုံစမ်းစစ်ဆေးနိုင်မှုကတော့ကာယကရှင်ဘက်ကကိုယ်တိုင်လာရောက်ထွက်ဆိုချက်ပေးမှအမှုစုံစမ်းစစ်ဆေးမှုမှာတိတိကျကျဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပါတယ်